အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြပါတော့မယ်ရှင်
။အဆက်တိုက်တဝန်းကိုဗစ် -19 ကိုစူးစမ်းတက်ဖြစ်နေကြကြမှာပဲ။ဒေသတွင်းဒီရောဂါပိုးကူးစက်ပြန့်နှံ့မှုရော့ကျအောင်ဆောင်ရွက်တာအပါအဝင်ဒေသတွင်းကကျန်းမာရေးဆိုင်ရာအခြေခံလိုအပ်ချက်တွေနဲ့တခြားအကူအညီတွေကို USAID အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီကထောက်ပံ့ပေးနေပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90အတွင်းကမ္ဘာ့ကျန်းမာရေးခိုင်မာမှုအတွေ့အများဆုံးထောက်ပံ့ပေးတဲ့နိုင်ငံဟာအမေရိကန်ပြည်ထောင်စုဖြစ်ကြောင်း USAID ရဲ့အာရှဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူး Gloria Steele ကပြောပါတယ်။ကမ္ဘာ့ကျန်းမာရေးစနစ်ကြီးရဲ့အခြေခံအုတ်မြစ်ကိုအမေရိကန်ပြည်ထောင်စုကချမှတ်ပေးခဲ့သလို27ရာစုအတွင်းကမ္ဘာ့ကျန်းမာရေးအတွက်ဒေါ်လာ140ဘီလီယံကူညီထောက်ပံ့ပေးခဲ့ပြီးဖြစ်တယ်လို့လက်ထောက်အုပ်ချုပ်ရေးမှူးကပြောပါတယ်။တဦးနဲ့တဦးထိတွေ့ဆက်ဆံမှုနဲ့ရွှေ့ပြောင်းသွားလာမှုတွေကမ္ဘာနဲ့အဝမ်းအရှိန်မြင့်ဖြစ်ပေါ်လာတာကြောင့်ကျန်းမာရေးဆိုင်ရာစိုးရိမ်ရမယ့်အန္တရာယ်တွေလည်းမျှဝေခံစားနေကြရတာပါ။ဒါကြောင့်လဲ COVID-19 လို့ကူးစက်ရောဂါတွေဟာလူသူအယောက်နည်းတဲ့ကြေးရွာလေးတရွာကနေကမ္ဘာနေရာအနှံ့ကမြို့ကြီးပြကြီးတွေအထိ36နာရီအတွင်းရောက်ရှိသွားနိုင်ပါတယ်။လူမှုကျန်းမာရေးနဲ့ဆိုင်တဲ့အရေးပေါ်အခြေအနေတွေဟာရရွာဒေသတွင်းကနေတကမ္ဘာလုံးရဲ့စီးပွားရေးကိုပါတက်ရောက်မှုတွေဖြစ်ပေါ်စေနိုင်ပါတယ်။အဲ့ဒီတက်ရောက်မှုတွေကနေဈေးကွက်ဖျော်ဖျက်ဖြစ်စေတာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးလဲပတ်မှုကိုချိန်ချောက်မှုနဲ့ဝန်ထမ်းတွေရဲ့ကျန်းမာရေးကိုအန္တရာယ်ပြုမှုတွေဖြစ်ပေါ်စေပါတယ်။ဒါကြောင့်လဲအမေရိကန်ပြည်ထောင်စုဟာကမ္ဘာ့ကျန်းမာရေးခိုင်မာမှုအတွက်ရင်းနှီးမြှုပ်နှံနေတာဖြစ်ပါတယ
်။ Since the start of the pandemic, USAID and the State Department have committed more than $1 billion globally.
လက်ရှိကာယောဂါစတင်တဲ့အချိန်ကစလို့ USAID နဲ့နိုင်ငံရေးဌာနတို့ဟာတကမ္ဘာလုံးအတိုင်းအတာနဲ့ဒေါ်လာ10ဘီလီယံထောက်ပံ့ပေးခဲ့ပြီးဖြစ်ပါတယ်။အာရှတိုက်တစ်ခုထဲမှာတင်နိုင်ငံပေါင်း30အတွက်ဒေါ်လာ182သန်းထောက်ပံ့ပေးခဲ့ပြီးဖြစ်ပါတယ်လို့ USAID ရဲ့အာရှဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူး Gloria Steele ကပြောပါတယ်။ဒီနိုင်ငံတွေမှာကျန်းမာရေးအတွက်ရေရှည်ရင်းနှီးမြှုပ်နှံခဲ့မှုတွေကြောင့် COVID-19 အတွက်အလင်းမြန်တုံ့ပြန်ဆောင်ရွက်မှုတွေလှုပ်ဆောင်နိုင်ခဲ့ပါတယ
်။ We have generally been investing in prevention and treatment of infectious diseases, investing in
ကုသရေးကကြိုတင်ကာကွယ်ရေးနဲ့ကုသမှုပိုင်းကဏ္ဍတွေ၊စစ်ကြမ်းမာရေးနဲ့ကလေးငယ်တွေရဲ့ကြမ်းမာရေးကဏ္ဍတွေအပြင်ကမ္ဘာ့ကြမ်းမာရေးခိုင်မာမှုတို့အတွက်ကျွန်တော်တို့အနေနဲ့ရင်းနှီးမြှုပ်နှံမှုတွေတောက်လျှောက်လှုပ်လာခဲ့ပါတယ်။COVID-19 အတွက်ပေးတဲ့အကူအညီတွေဟာနှစ်ပေါင်းများစွာအမေရိကန်ပြည်ထောင်စုကပေးလာခဲ့တဲ့ကူးစက်ရောဂါတိုက်ဖျက်ရေးဆိုင်ရာအကူအညီတွေအပေါ်မှာထပ်ဆောင်းပေးအပ်တဲ့အကူအညီဖြစ်ပါတယ်လို့ Gloria Steele ကပြောခဲ့တာပါ။အင်ဒိုနီးရှားနိုင်ငံမှာပေးခဲ့တဲ့အကူအညီတွေကိုဥပမာအနေနဲ့ပြောပြရမယ်ဆိုရင်လူနာတွေကိုကျန်းမာရေးဆိုင်ရာအကြံပြုချက်တွေပေးနိုင်ရေးအပြင်ဆေးရုံတင်နိုင်မှုအတွက်ညွှန်ကြားချက်တွေထုတ်ပေးနိုင်မဲ့ဝန်ထမ်းပေါင်း 9,000 လောက်ကိုအချိန်တိုအတွင်းလစ်ကျင့်တင်ကြားပေးနိုင်ခဲ့ပါတယ်လို့လည်းလက်ထောက်အုပ်ချုပ်ရေးမှူး Steele ကပြောပါတယ
် The same thing has happened in India where we used our maternal and child health platform
အလားတူအခြေအနေမျိုးအိန္ဒိယမှာလည်းဆောင်ရွက်ပေးခဲ့ပါတယ်အဒီမှာကျမတို့ရဲ့မိခင်နဲ့ကလေးတငယ်ကျမရေးဆိုင်ရာကြောင့်ကျင်မှုတွေကိုအသုံးချပြီးကလေးငယ်တွေကို COVID-19 မကူးစက်အောင်ဘလို့ကြိုတင်ကာကွယ်သင့်တယ်ဆိုတာနဲ့မိခင်နဲ့ကလေးငယ်တွေရဲ့ကျမရေးအတွက်ကမ္ဘာ့ကျန်းမာရေးပြဋ္ဌာန်းချက်တွေနဲ့အညီဘလို့လိုက်နာဆောင်ရွက်သင့်တယ်ဆိုတာတွေကိုမျှဝေပေးနိုင်ခဲ့ပါတယ်လို့လက်ထောက်ညွှန်ကြားရေးမှူး Steele ကပြောပါတယ်။ကျမတို့အနေနဲ့ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာအများအပြားရင်းနှီးမြှုပ်နှံပါတယ်။အဲဒီလိုဆောင်ရွက်ခြင်းအပြင်ဖွံ့ဖြိုးတိုးတက်မှုတွေမှာလူတွေအတက်နိုင်ဆုံးအများဆုံးပါဝင်ခွင့်ရကြမှာဖြစ်ပါတယ်။ကျန်းမာရေးစနစ်ကိုအကာအကွယ်မပေးထားဘူးဆိုရင်လူသားတဦးအနေနဲ့ပါဝင်ဆောင်ရွက်ခွင့်နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဆုံးရှုံးရုံနဲ့သာမကပဲအဲ့ဒီကနေကြံတဲ့နေရာတွေအားလုံးကိုပါတက်ရောက်မှုတွေဖြစ်ပေါ်စေပါတယ်။ဒါဟာအာရှဒေသအတွက်ကျမတို့ရဲ့မဟာဗျူဟာဖြစ်ပါတယ်လို့ USAID ရဲ့အာရှဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူး Gloria Steele ကပြောကြားခဲ့ပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။